မြမတိုက်ခင်ကောင်းဆောင်ဒေါအောင်ဆန်းစုကြည်ဟာကျဲကျုပ်ချခံနေရတဲ့နေအင်းကနေထွက်ခွာပြီးစေစိုးရကိုယ်စားလှယ်နဲ့ဒီကနေ့တွေ့ဆုံခွင့်ရခဲ့ပါတယ်။စေစိုးရကဆက်ဆံရေးဝန်ကြီးဖြစ်မကြမီကခန့်အပ်ထားခဲ့သူဗိုလ်ချုပ်အောင်ကြည်နဲ့တွေ့ဆုံခဲ့ခြင်းဖြစ်မယ်လို့ယူဆရပါတယ်။ဒီကြောင့်ကိုသေးစိတ်စုံစမ်းထားသူကတော့ဗန်ကောက်မြို့မှာရောက်ရှိနေတဲ့ VOA မြန်မာပိုင်းဝိုင်းတော်သားကိုသိန်းထိုင်ဦးဖြစ်ပါတယ်ရှင်
။ဟုတ်ကဲ့ခင်ဗျာဒီနေ့နေကင်ပိုင်းကဒေါအောင်ဆန်းစုကြည်ရဲ့နေဝင်အတွင်းကိုအာနာပိုင်ရဲ့ကားတချို့ရောက်လာပြီးဒေါအောင်ဆန်းစုကြည်ကိုစေစိုးရဧကရာကိုခေါ်သွားခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဒါဗိုလ်ဒူးနေကမှယာရုတုံးမြင့်ခံထားခံရတဲ့အလုသမားရေးဝင်ကြီးအငိမ့်စားဗိုလ်ချုပ်ဦးအောင်ကြည်ကိုဒေါအောင်ဆန်းစုကြည်နဲ့ဆက်ဆံရေးအရာရှိခန့်အပ်ပြီး18ရက်အတွင်းဒေါအောင်ဆန်းစုကြည်ကိုနေအိမ်ကနေပထမဆုံးခေါ်ထုတ်သွားတယ်ဆိုတဲ့သတင်းထွက်လာခဲ့တာဖြစ်ပါတယ်။ဒီသတင်းကို NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လည်းကြားသိတဲ့အကြောင်း NLD ပြောရေးဆိုခွင့်ရှိသူဦးညံဝင်းကအခုလိုပြောပါတယ်
။အသီးတစ်ယောက်ကသူကိုယ်တိုင်တွေ့တာကိုပြောတာကဒေါ်စုအိမ်ဘက်ကနေကားသုံးစီးနဲ့ဒီဘက်အရှိကနေအနောက်ကိုကားသုံးစီးလာတယ်။ကားထဲမှာဒေါ်စုပါမပါဆိုတာကိုတော့သူမျက်စိနဲ့တော့မမြင်ဘူး။ဒါမှလို့သူကပါတယ်လို့ယူဆတော့ပေါ့လေ။အဲ့ဒီကားကသူ့အဲ့ခရာထဲဝင်သွားတယ်
။အခုဒီချိန်တွေ့ဆုံမှုကဒေါအောင်ဆန်းစုကြည်နဲ့မြမစီအစိုးရဘက်ကခံထားတဲ့ဆက်ဆံရေးအရာရှိဦးအောင်ကြည်တို့တွေ့ဆုံတာဖြစ်နိုင်တယ်လို့အများကကြေကြေပြန့်ပြန့်လက်ခံထားပါတယ်။ NLD ပြောရေးဆိုခွင့်ရှိသူဦးလွင်ကတော့စေစိုးရရာရှိတွေနဲ့စတင်တွေ့ဆုံနေပြီဆိုရင်ဒါတိုးတက်မှုလို့ရှုမြင်ပါတယ်။
ဒါတော့အကောင့်နဲ့လက္ခဏာပါ။ဒါကိုဖြစ်စေချင်တာကြားပြီပဲလေ။သူတို့ကပုံကုတ်တယောက်ကိုခန့်ထားတယ်မလား။အဲဒါသူအများဆုံးစပြီးတော့တခုနဲ့တော့အဲစရမှာပေါ့
။မြမစီစိုးရကဒေါအောင်ဆန်းစုကြည်နဲ့မတွေ့ဆုံခင်မှာဒေါအောင်ဆန်းစုကြည်အနေနဲ့နိုင်ငံတကာရဲ့မြန်မာနိုင်ငံအပေါ်အရေးယူတန်ခတ်ပိတ်ဆို့မှုတွေကိုမထောက်ခံရဘူးထိတ်တဲ့ရင်ဆိုင်ရေးလမ်းစဉ်ကိုဆွန့်လွှတ်ရမယ်ဆိုတာမျိုးကြိုတင်စည်းကမ်းသတ်မှတ်ချက်တွေချမှတ်ခဲ့ပါတယ်ဒီကြိုတင်သတ်မှတ်ချက်တွေကဒေါအောင်ဆန်းစုကြည်တခါမှမကျူးလွန်ခဲ့ဘူးတဲ့ပြစ်မှုတွေကိုကျူးလွန်မှာလေဆိုပြီးဝန်ခံခိုင်းသလိုဖြစ်နေတယ်လို့ NLD ဘက်ကစောစောပိုင်းကတုံ့ပြန်ခဲ့ဘူးပါတယ်ဘာပဲဖြစ်ဖြစ်ဒေါအောင်ဆန်းစုကြည်အနေနဲ့တိုင်းပြည်မျက်နှာကိုထောက်ပြီးဒီအချက်တွေကိုအလေးအနက်ထားစဉ်းစားလိမ့်မယ်လို့ NLD ပြောရေးဆိုခွင့်ရှိသူဦးညံဝင်းကပြောပါတယ်
တော်စုဘလို့သဘောထားလဲဆိုတာကိုတော့ကျွန်တော်တို့အဆက်အသွယ်မရှိလို့မသိပါဘူးသို့တော်လည်းပဲအရင်တုန်းကတော်စုပြောခဲ့ဆိုခဲ့တဲ့တော်စုရဲ့စဉ်းစားတွေးခေါ်ပုံနဲ့ပြောရရင်တိုင်းပြည်နဲ့ပြည်သူလူထုအတွက်ဆိုရင်ဘယ်လိုပဲဖြစ်ဖြစ်ဒီဟာကိုဦးစားပေးပြီးတော့ဒီအခြေခံကိုဦးစားပေးပြီးတော့စဉ်းစားဆုံးဖြတ်လိမ့်မယ်လို့တော့ကျွန်တော်တို့ယုံကြည်နေပါတယ
်ဒီလပိုင်းဆန္ဒပြပွဲတွေအတွင်း NLD အဖွဲ့ဝင်300လောက်ဖမ်းခံခဲ့ရပြီးအဖွဲ့ဝင်အများပြားကျင်းထောင်နေတဲ့မှာကြံနေဆဲဖြစ်ပါတယ်NLD အနေနဲ့နိုင်ငံမှာဖွင့်ခွင့်ရထားတဲ့ဗဟိုရုံးရဲ့တယ်လီဖုန်းလိုင်းဖြတ်တောက်ခံထားရပြီးတနိုင်ငံလုံးမှာရှိတဲ့ရုံးတွေချိတ်ပိတ်ခံထားရသလိုနိုင်ငံရေးအရာကန့်သတ်ချက်မျိုးစုံကိုရင်ဆိုင်နေရပါတယ်။အခုဒေါအောင်ဆန်းစုကြည်နဲ့မြန်မာစစ်အစိုးရရာရှိတွေတွေ့ဆုံနေဆိုတဲ့သတင်းတွေထွက်လာချိန်မှာစစ်အစိုးရဘက်က NLD အပေါ်ကန့်သတ်ချက်ရောပါသွားတဲ့ရိတ်လက္ခဏာမျိုးတွေရှိပါသလား။ဒီလိုတွေ့ဆုံမှုအပေါ်မှာကြိုတင်သတိထားမိတာမျိုးရောရှိပါသလားလို့ NLD ပြောရေးဆိုခွင့်ရှိသူဦးလွင်ကိုမေးကြည့်ပါတယ်
။စိတ်တော့လိုက်လိုက်ရောကြီးတော့မဟုတ်ဘူးပေါ့လေဥပမာဟိုတက်ကြီးတွေဟိုလွတ်တယ်ပါဆိုရင်အကဲလို့ဦးကြီးကဥလာပေဆိုလို့ရှိရဲအဲသူကသူဒီလေးဆွဲသွားတယ်ဆိုနေပြင်ကဆုံးတာပဲဒီလောက်ဒီယောဂကြီးတဲ့အဲကလေးပါအဲနောက်တခါမိမအေးရမထားနိုင်ဘူးအဲသူသားတယောက်ပဲကြာတယ်လေအဲ့တော့တက်အိမ်လုံးမှာအဲ့တော့အဲ့လိုဟာတို့တို့ဒီ condition ကိုသိတယ်လေဒီ brand လို့လူကြီးကတော့လည်းမလိုသေးဘူးဆိုတော့လေစစ်စားခက်တာပေါ့
NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူဦးလွင်ပြောပြသွားတော့ပါခင်ဗျာ